Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီ28ရက်ကြာတာပတိုင်းနဲ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမက်သိန်ကြီးထိုင်တဲ့အတူကြီးညာပေးသွားမှာပါ။အချမ်းဖက်ဝါရကင်ဆွဲတဲ့ IS အစွန်းရောက်အဖွဲ့ကိုမကြာခင်မှာတိုးချဲ့တိုက်ခိုက်နိုင်ဖို့အတွက်အတူလှုပ်ဆောင်နိုင်ဖို့အလားအလာရှိတဲ့အဖွဲ့တွေကိုလစ်ပြားမှအမေရိကန်တပ်ဖွဲ့ဝင်တွေရှာဖွေနေတာ။နောက်ဒူဘိုင်းကိုဘိုင်အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ထဲကကျွန်းလက်ချင်းကိုထိုင်ဝမ်သမရသွားရောက်တာဒလို့ထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရင်
။ကောင်းပါပြီရှင်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နေရာလုံးမှာခန့်အပ်မဲ့ဥက္ကဋ္ဌနဲ့တွဲဥက္ကဋ္ဌနေရာအတွက်ရွေးချယ်လိုက်တဲ့သူတွေအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
တမညာကသူ့ကိုတညိုထိုးတဲ့ဟာကတော့မွေးရေးစေဝါကိစ္စလို့ဖြစ်တယ်နော်သူကိုယ်ရင်ပတ်သက်တယ်လို့ဆိုတဲ့ဒီကိုသက်တည်သာသနာမျိုးကိုတော့ဘယ်သူမှမပြနိုင်ပါဘူးနော်
ရှမ်းပြည်မူရစေဝါလေလာစောင့်ကြည့်ရေးအဖွဲ့တာဝန်ခံဦးခွန်ဆိုင်ပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်ပြည်တော်စုလွှတ်တော်မှာပြောကြားခဲ့တဲ့သမတဦးသိန်းစိန်ရဲ့မင်းကုန်ပေါ်အမြင်သဘောထားတွေနဲ့ထိုင်းနိုင်ငံကွတ်တောင်ခေါ်လက်ကျွန်းလူတက်မှုနဲ့တရားရင်ဆိုင်နေရတဲ့မြန်မာလူငယ်နှစ်ယောက်ကိုအကျဉ်းထောင်ထမှန်ပြောင်းရွှေ့လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့ဒရင်တွေကိုကိုအောင်နဲ့မသိန်းကြီးထိုက်တို့ကကြေညာပေးပါဦးရှင်
အချမ်းဖက်ဝါရကင်ဆွဲတဲ့ IS အစွန်းရောက်အဖွဲ့ကိုမကြာခင်မှာတိုးချဲ့တိုက်ခိုက်နိုင်ဖို့အတွက်အတူလက်တွဲလှုပ်ဆောင်နိုင်ဖို့အလားအလာရှိတဲ့အဖွဲ့တွေကိုလစ်ပြားမှာအမေရိကန်တပ်ဖွဲ့ဝင်တွေရှာဖွေနေပါတယ်။စီးရင်နီလန်းတွေလစ်ပြားကအခြေအနေပေါ်လွှင်းလာတာနဲ့အမျှအစိုးရတည်းရဲ့အနေနဲ့ထိတွေ့လှုပ်ဆောင်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာတခြားနီလန်းပေါင်းစုံကိုရှာနေပြီးလစ်ပြားမှာရှိတဲ့ IS အဖွဲ့ဟာဒီကနေ့အချိန်ထက်ပိုပြီးတော့ချင်းချောက်မှုတစ်ခုဖြစ်လာတာနဲ့အမျှကာကွယ်ရေးဝန်ကြီးဌာနအနေနဲ့အမြဲတမ်းအစဉ်သင့်ဖြစ်အောင်ပြင်ဆင်ထားကြပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပီတာကော့ခ်ကပြောပါတယ်လေပြားမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့ဟာအင်အားအနည်းငယ်ပဲရှိတယ်လို့ခုတ်ကဆိုပြီးလေပြားတာဝန်ရှိသူတွေရဲ့သဘောတူညီချက်နဲ့ရောက်နေတာဖြစ်တယ်လို့ပြောပါတယ်လေပြားမှာရှိတဲ့ IS အဖွဲ့ကိုတိုက်ခိုက်ခြင်းနဲ့ဆိုတာအမေရိကန်ကပြသထားပြီးပါပြီလေပြားက IS အဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်လို့ယုံကြည်ထားတဲ့အဘူနဘီလ်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေကြောင်းတိုက်ခိုက်မှုတစ်ခုမှာတုံ့တင်နိုင်ခဲ့ပါတယ်ခင်ဗျာ
ဆွေဒင်နိုင်ငံကိုပြီးခဲ့တဲ့နှစ်အတွင်းစံချိန်တင်ရောက်ရှိလာတဲ့နိုင်ငံရေးခေလွန်ခွင့်ရဖို့ကြိုးစားနေသူတွေတဲကလူဦးရေ 8,000 လောက်ကိုဌာနရင်းတွေပြန်ပို့ဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။ပြန်ပို့မယ်ဆိုတဲ့အရေးအတွက်ကဆီးရီးယား၊အီရတ်နဲ့အာဖဂန်နစ္စတန်စစ်ပွဲတွေကနေထွက်ပြေးလာကြပြီးဆွေဒင်နိုင်ငံတွင်းကိုဝင်ရောက်ခဲ့ကြတဲ့လူပေါင်း 36,300 ထဲကထပ်ဝင်နေပါရှိပါတယ်။နိုင်ငံသားခေလွန်ခွင့်ရှောက်ထားမှုတွေပယ်ချခံထားရတာကြောင့်စစ်ပြေးဒုက္ခသည်တွေကိုပြန်ပို့မှာဖြစ်တယ်လို့ပြည်ထရေးဝန်ကြီးအန်ဒက်စ်ရက်ကမန်ကဆွေဒင်သတင်းစာတစ်စောင်ကိုပြောဆိုခဲ့တာဖြစ်ပါတယ်။ရှောက်ထားမှုပယ်ချခံရသူတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်နိုင်ငံတွင်းကနေထွက်ခွာသွားနိုင်ပြီးဒါမှမဟုတ်ရင်တော့အတင်းအကျပ်ပြန်ပို့ခံရမှာဖြစ်ပါတယ်။ဆွေဒင်နိုင်ငံရဲ့ကာလရှည်တည်ရှိခဲ့တဲ့နေဆက်တွေဖွင့်လှစ်ထားရမှုဟာကြောင့်စစ်ပြေးဒုက္ခသည်တွေအများဆုံးဝင်ရောက်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဒုက္ခသည်အများအပြားဝင်ရောက်လာတာကြောင့်နေဆက်တွေကိုထိန်းချုပ်ပြီးနောက်ထပ်ရောက်ရှိလာသူတွေကိုမှတ်ပုံတင်စစ်ဆေးဖို့ဆွေဒင်အစိုးရဘက်ကမဖြစ်မနေလှုံ့ဆော်လိုက်ရတာဖြစ်ပါတယ်။တချိန်တည်းမှာပဲဂရိနိုင်ငံဆာမော့စ်ကျွန်းအနီးမှာပင်လယ်ပြင်မှာရွှေပြောင်းဝင်ရောက်သူတွေရဲ့စနေတစ်စင်းနှိမ့်ယုတ်တာကိုဒီကနေ့ကယ်ဆယ်ခဲ့ရတာမှာတော့ကလင်းငယ်အများစုအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်ရှင်။
ကုလသမဂ္ဂကဂျာဝင်ဆစ်ဆက်ပေးတဲ့ဆီးရီးယားရေးဆွေးနွေးပွဲကိုဂျနီဗာမှာကျင်းပဖို့တရက်အလိုမှာပဲဆီးရီးယားနိုင်ငံသားရာပေါင်းများစွာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပိတ်ဆို့တားဆီးနေတယ်ဆိုပြီးသမရဘရှာအယ်အာဆက်အစိုးရဆွဆွဲခံနေရပါတယ်။အကူအညီတွေအရေးပေါ်လိုအပ်နေတဲ့ကိစ္စလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂအကြီးအကဲကလုံခြုံရေးကောင်စီကိုတင်ပြပါရယ်ဒီပြည်ပကဟာ6နှစ်ထဲကိုဝင်လာတာနဲ့အမျှရောက်ဖို့ကက်ခဲတဲ့နေရာတွေမှာပိတ်မိနေတဲ့စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့စီးရီးယားအုပ်စုတွေအပေါ်ဩဇာလွှတ်မှုမှုရှိတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ကွဲပြားချက်တွေကိုဘေးဖဲပြီးတော့အတူတကွလှုပ်ဆောင်ကြဖို့လူသားချင်းစာနာမှုရေးရာဆိုင်ရာကုလသမဂ္ဂလက်ထောက်ဒုတိယအတွင်းမှုချုပ်စတီဖန်အိုဘရိုင်ကပြောပါရယ်တဘုံနေထိန်းချုပ်ထားတဲ့မန္တရာမြို့ကိုလာပေါင်းများစွာအတွင်ပထမဆုံးအကြိမ်အဖြစ်ဒီလအစောပိုင်းကအကူအညီတချို့ပို့ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားရဲ့တစ်စုံလုံးအခြေအနေကတော့အတော်လေးကိုဆွေးရနေတယ်လို့ဖော်ပြပြောဆိုပါရတယ်။ရောက်ဖို့ခက်ခဲနေတဲ့နေရာတွေကအကူအညီလိုအပ်နေသူတွေကိုကူညီနိုင်ဖို့ရာအတွက်နှစ်ဆတိုးပြီးတော့လှုပ်ဆောင်ဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲကလုံခြုံရေးကောင်စီကိုနှိုးဆော်ထားပါရခင်ဗျာ
။ဆီးရီးယားဆွေးမှုဆိုင်ရာဆွဲချက်တင်တဲ့ နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာဒီကနေ့စတင်စစ်ဆေးခံရတဲ့ Ivory Coast သမ္မတဟောင်း Laurent Gbagbo ကသူ့မှာအပြစ်မရှိတဲ့အကြောင်းရှောက်လဲပါတယ်။ Gbagbo ဟာဒီဟိတ်နိုင်ငံတကာရာဇဝတ်တရားခုံရုံးမှာရုံးတင်စစ်ဆေးခံရတဲ့ပထမဆုံးနိုင်ငံအကြီးအကဲဟောင်းတစ်ဦးဖြစ်ပါတယ်။လူပေါင်း 3,000 တည်ဆုံးခဲ့တဲ့2010ပြည်နှစ်ကလေးလကြာပြိပခအတွင်းမရိမှုနဲ့လူသတ်မှုတွေအပါအဝင်လူသားမှုကိုဆန့်ကျင်ချုပ်လွန်တဲ့ရာဇဝတ်မှုဆန်ရဆွဲချက်တွေကိုရင်ဆိုင်နေရတာလည်းဖြစ်ပါတယ်။အသက်80အရွယ် Gbagbo ဟာသူ့ရဲ့ပြိုင်ပွဲ Alesson Ouattara ကိုသမရရွေးကောက်ပွဲမှာအရင်နှိမ့်ခဲ့ပေမဲ့အာနာဆက်ရနေဖို့အတွက်စစ်ပွဲကိုစတင်ခဲ့တယ်လို့ခုံရုံးရှေ့နေတွေကပြောပါတယ်။ Ivory Coast နိုင်ငံကိုကိုလိုနီပြုအုပ်ချုပ်ခဲ့မှုတဲ့ပြင်သစ်နိုင်ငံကတပ်ဖွဲ့တွေလှုပ်အခြေအနေကိုထိမ့်သိမ့်ပြီးနောက် Gbagbo ကိုဖမ်းလိုက်ပြီးတဲ့နောက်မှာပြိပခအဆုံးသတ်ခဲ့ရတာဖြစ်ပါတယ်။စစ်ပွဲကာလအတွင်းသူ့ကိုသမ္မတနန်းတော်မှာထိမ့်သိမ့်ထားခဲ့ပါတယ်။ဒီကနေ့တရားခွင်မဆခင် ICC ရုံးချုပ်ရှေ့မှာ Gbagbo ကိုထောက်ခံသူထောင်ပေါင်းရာပေါင်းများစွာစုဝေးပြီးဆန္ဒပြကြပါတယ်။ Gbagbo နဲ့အတူလူငယ်ခေါင်းဆောင်ဟောင်း Charles Belli Gordi လည်းတရားရင်ဆိုင်ရမှာပါ။သမရဟောင်းရဲ့ဇနီးဖြစ်သူ Simons ကိုလည်းလူသားမှုကိုစန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ ICC ကဖမ်းဝရမ်းထုတ်ထားပါတယ်။သူ့ကိုပြီးခဲ့တဲ့နှစ်မှာ Ivory Coast တရားရုံးတစ်ခုကနေထောင်ဒဏ် 20 လဲချမှတ်ထားပါတယ်ရှင
်။ UAB ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဗီနီညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ February 1ရက်နေ့မှာစတင်မဲ့လွှတ်တော်အစ်တွေမှာပြီးသူလွှတ်တော်ဥက္ကဋ္ဌအဖြစ်ဦးဝင်းမြင့်ဒုတိယဥက္ကဋ္ဌအဖြစ်ဦးတီခွန်မြတ်အမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ်ဦးမန်းဝင်းခိုင်တန်းဒုတိယဥက္ကဋ္ဌအဖြစ်ဦးရတအောင်တို့ကိုရွေးချယ်ထားတဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတရားဝင်ထုတ်ပြောလိုက်ပါပြီ။ရွေးကောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကအဲ့လိုကြေညာသွားတာဖြစ်ပြီး NLD ထိပ်တန်းတာဝန်ရှိသူတဦးဖြစ်တဲ့ဦးဝင်းထိန်ကလည်းသတင်းတောက်တွေကိုနောက်ပိုင်းမှာအတည်ပြုပြောပါရယ်။ဦးဝင်းမြင့်နဲ့ဦးမန်းဝင်းခိုင်တန်းတို့ဟာ NLD ပါတီကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပါ။ဦးမန်းဝင်းခိုင်တန်းဟာကရင်တိုင်းရင်းသားဖြစ်ပြီးအာဇာနည်ကောင်းဆောင်ကြီးမန်းမခိုင်ရဲ့မြေတော်ဆက်ပါရယ်။ဦးတီခွန်မြတ်ကတော့ပြည်ခိုင်ဖြိုးပါတီကကချင်တိုင်းရင်းသားလွှတ်တော်အမှတ်ဖြစ်ပြီးဦးဝေတောင်ကတော့ရခိုင်မျိုးသားပါတီ ANP ကဖြစ်ပါတယ်။အခုလိုတိုင်းရင်းသားတွေကိုလွှတ်တော်ခေါင်းဆောင်နေရာတွေရွေးချယ်တာဟာအမျိုးသားရင်းကြီးစေရင်ကြားစေကိုဦးတည်ပြီးတော့ရွေးချယ်တယ်လို့သုံးသပ်တဲ့အကြောင်းဦးဝေတောင်က VOE ကိုပြောပါတယ်။ရွေးကောက်ပွဲတွေမှာအပြတ်အသတ်အနိုင်ရရှိပြီးလွှတ်တော်အသီးသီးမှာအမှတ်နေရာအများစုရထားတဲ့ NLD ပါတီကလွှတ်တော်ခေါင်းဆောင်နေရာတွေအတွက်ဘသူတွေကိုခံထားမယ်ဆိုတာရက်အတော်ကြာခမန်းချက်တွေထွက်နေပြီးတဲ့နောက်ဒီကနေ့မှာ NLD ပါတီဘက်ကတရားဝင်ထုတ်ပြောလိုက်တာပါ။ဒီတော့တွင်မှာပဲရာထူးကနေဆင်းပေးရတော့မယ်သမရဦးသိန်းစိန်ဟာဒီကနေ့ပြည်ထောင်စုလွှတ်တော်မှာမိန့်ခွန်းပြောပါတယ်ဒီမိန့်ခွန်းကသူ့ရဲ့သမရတန်းအတွင်းလွှတ်တော်မှာနောက်ဆုံးပြောတဲ့မိန့်ခွန်းလည်းဖြစ်ပါတယ်2015ရွေးကောက်ပွဲကနေအခြေခံကောင်းတွေကိုတိစောက်ပေးခဲ့တဲ့အကြောင်းပဂတိအရှိတရားနဲ့လက်တွေ့နိုင်ငံရေးအခြေအနေကခွင့်ပြုထားတဲ့အတိုင်းအတာအတွင်းကနေဖြစ်တင်နာနဲ့ဖြစ်နိုင်တာကိုတဟဇာတာဖြစ်အောင်ကင်တွေဖြည့်ရှင်းခဲ့တဲ့အကြောင်းပုံကိုရေးအရာထိခိုက်နာကျင်မှုတွေကိုမေ့ပျောက်ပြီးနိုင်ငံနဲ့ပြည်သူတွေရဲ့ရေရှည်အကျိုးစီးပွားအတွက်စိတ်ရှည်သီးခံဆောင်ရွက်ခဲ့တဲ့အကြောင်းစသဖြင့်သမရဦးသိန်းစိန်ကမိန်ကွန်းထဲမှာဖျက်တင်ပြောကြားသွားပါရခင်ဗျာ
။အာရှဒေသမှာရေပြင်းနယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအကြီးမားဆုံးအငင်းပွားနေတဲ့ထဲပါဝင်တဲ့တိုင်ဝမ်ကျွန်းရဲ့သမရဟာပိုင်ဆိုင်မှုအငင်းပွားနေတဲ့တဲကကျွန်းတစ်ကျွန်းကိုဒီကနေ့သွားပါရယ်။ဒီခီးစဉ်အပေါ်အမေရိကန်ပြည်ထောင်စုကတောင်းမှအဝေးပံပြောဆိုပါရယ်။သမရမိုင်းရင်ချောင်းဟာတိုင်ပင်းကျွန်းလို့သိကြတဲ့အစ်တူအဘာကျွန်းကိုဒီကနေ့မနေ့9နာရီမထိုးခင်မှာစစ်လေရင်တစ်စင်းနဲ့သွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီကျွန်းမှာတာဝန်ချထားတဲ့ကန်းကြီးဆောင်တပ်ဖွဲ့ဝင်တွေစေဘက်ဆိုင်ရာဝန်ထမ်းတွေနဲ့သူတေသီတွေအပါအဝင်လူပေါင်း200လောက်ကိုသူသွားတွေ့ပြီးတဲ့နောက်ညနေပိုင်းမှာတိုင်ပင်းမြို့တော်ကိုပြန်မှာဖြစ်ပါတယ်။တိုင်ပင်းကျွန်းဟာတရုတ်သမရနိုင်ငံကငကိုကလေးကပိုက်ဆိုင်ထားတဲ့နေမည်ဆိုတာသမရမားကအလေးအနက်ပြောဆိုပါတယ်လို့သမရရဲ့ပြောခွင့်ရ Charles Chan ကပုတ်ထူးနေတော့ကပြောပါတယ်။အဲ့ဒီကျွန်းကိုသမရမားအရင်ကမသွားဘူးသေးပါဘူးလို့လည်းပြောပါတယ်။တရုတ်သမရနိုင်ငံဆိုတာကထိုင်ဝမ်ရဲ့အခြေခံဥပဒေအရခေါ်ဆိုတဲ့နာမည်ပါ။တောင်တရုတ်ပင်လယ်ပြင်ထဲကအပူပိုင်းဒေသအဓိကကျွန်းစု၄ခုဟာနိုင်ငံတကာဥပဒေတည်းအရတရုတ်သမရနိုင်ငံရဲ့ပိုင်နဲ့တစိတ်တပိုင်းဖြစ်တယ်လို့ပြောထားတဲ့ပုံမှန်ထက်ပိုပြီးပြင်းထန်တဲ့ညင်ညာချက်တစ်ခုကိုထိုင်ဝမ်နိုင်ငံသားရေးရာဌာနကဒီသတင်းပတ်တွေအတွင်းထုတ်ပြန်ပြီးတဲ့နောက်သမရမှာအဲ့ဒီကျွန်းကိုသွားခဲ့တာဖြစ်ပါတယ်။အဲ့ဒီတိုင်ပင်းကျွန်းဟာထိုင်ဝမ်ကနေဆိုရင်ကီလိုမီတာ1600အကွာအဝေးမှာရှိနေပါတယ်ရှင်။
တောင်ကိုရီးယားနဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်200လောက်ဟာတောင်ကိုရီးယားနိုင်ငံ ပြောင်းချောင်းမှာစောင်းရသည့်စီရေးပူရဲလေးခြင်းမှုပြုလုပ်နေပါတယ်။ဇန်နဝါရီလ19ရက်နေ့ကစတင်တဲ့ဒီစီရေးလေးခြင်းမှုဟာစစ်ပွဲကာလအတွင်းချမ်းရည်တဲ့စောင်းရသည့်မှာမရင်းတက်တွေအနေနဲ့ဘယ်လိုရှင်သန်ရက်တည်မလဲဆိုတော့စွမ်းရည်တိုးတက်လာအောင်ရည်ရွယ်ပြီးပြုလုပ်တာပါ။ဒီကနေ့မှာတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာစနစ်တကျဆုတ်ခွာမှုနဲ့နှင်းတော်ထဲမှာအင်ဂျီအပေါ်အင်ဂျီမပါဘဲအပြေးလေ့ကျင့်ခဲ့ပါတယ်။ဒါအပြင်တောင်ကုန်းတစ်လျှောက်မှာနေရှော့စီတာနောက်ဒီနှင်းတော်ထဲမှာစီးတဲ့ဖက်နဲ့တောင်တက်အထောက်ကူပြုပစ္စည်းတွေအသုံးပြုပြီးစစ်ပတ်ဆိုင်ရာဗျူဟာများလှူရှားမှုပြုလုပ်တာတွေကိုလည်းလေ့ကျင့်ခဲ့ပါတယ်ခင်ဗျာ
ဒီညနေထိတ်တန့်ရောက်သတင်းတွေကိုကိုအောင်နှမတင်ငီထိုက်တို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်အရင်ဆုံးအနေနဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နေရာလုံးမှာခံအားမဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာအတွဲရွေးချယ်လိုက်တဲ့သူတွေကြောင့်လည်းပတ်သက်ပြီးတင်ပြပေးပါမယ်လာမယ့်လမှာစတင်မဲ့ဒုတိယကြိမ်လွှတ်တော်တက်တန်းအတွက်မဲအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ထားသူတွေကိုဒီကနေ့မှတရားဝင်ထုတ်ပြန်လိုက်ပါတယ်။ဒီလိုထုတ်ပြန်တဲ့အထဲမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ထားတဲ့ကိုခိုင်မြွန်းနဲ့ပြည်သူ့လွှတ်တော်ဦးတီခွန်မြနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့မနေ့ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလာမယ့်လွှတ်တော်တက်ရောက်မဲ့သူ့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံရမှာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ထားသူတွေစီရင်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီလိုရွေးချယ်ထားသူတွေကိုတော့ NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကအခုလိုပြောဆိုပါတယ
်အတည်ပြုတာကတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဒုတိယဥက္ကဋ္ဌကစံခိုင်ပါတီကဥတီခုံမြနောက်မျိုးသားလွတ်တော်ကြတော့သူတို့အနေရီရပဲတည်မျိုးသားဥမန်းဝင်းခိုင်တာသူအာဇာနည်ခေါင်းဆောင်ကြီးမမတ်ခင်ကြီးဒုတိယအခါကတော့ရခိုင်ငါဝေးသားအဲ့ဒါအတည်ပြုလိုက်ပ
ါလက်ရှိရွေးချယ်ထားသူ၄ဦးအနက်မှာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်ယာထားသူတွေဟာ NLD ပါတီဝင်တွေဖြစ်ပြီးပြည်သူ့လွတ်တော်ဒုဥက္ကဋ္ဌအဖြစ်ယာထားသူကိုခိုင်မျိုးနဲ့ပြည်သူ့လွတ်တော်ကိုစလဲလည်းဖြစ်ပြည်သူ့စစ်ခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးတီခွန်မြတ်ကိုတော့မိုးရစေးနဲ့ဆက်ဆက်မှုရှိသူတဦးအဖြစ်ဝေဖန်တာတွေရှိနေပါတယ်။ရှမ်းပြည်မိုးရစေးဝါလေးလာစောင့်ကြည့်ရေးအဖွဲ့တာဝန်ခံဦးခွန်ဆိုင်ကဦးတီခွန်မြတ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။အများကသူကိုတညိုထိုးတဲ့ဟာကတော့မွေးရစီဝါကိစ္စပဲဖြစ်တယ်နော်သူကိုရင်ပတ်သက်တယ်လို့ဆိုတဲ့ဒီဟိုသက်တည်သာရကမျိုးကိုတော့ဘယ်သူမှမပြနိုင်ပါဘူးနော်အဲတို့တော့လည်းသူရဲ့လက်အောက်မှာရှိတဲ့ဒီဟိုလက်ထောက်ကောင်းဆောင်တွေယဉ်နီးတဲ့အဖွဲ့သားတွေဆိုလို့ရှိရင်တော့သူကပတ်သက်နေတဲ့အခါကျတော့အန်ဒီသူကကောင်းဆောင်တော့ဟုတ်တယ်ဒါပေမဲ့ကောင်းဆောင်တဲ့ဘောတော့လုံးဝမရဘူးစေပေါ့
2010ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းပြည်သူ့စစ်ခေါင်းဆောင်တချို့လွှတ်တော်မှအဖြစ်ရွေးချယ်ခံရချိန်မှာမူရစ်ရာဇာတွေလွှတ်တော်ကိုယ်စားဖြစ်လာပြီလားဆိုပြီးအစီရင်ခံစာတွေလည်းထုတ်ပြန်ခဲ့ဘူးပါတဲ့ဒီလိုဝေဖန်တာတွေရှိပေမဲ့ဦးတီခွန်မြတ်ဟာလူမှုဆက်ဆံရေးကောင်းသူတယောက်အဖြစ်နဲ့ NLD ပါတီနဲ့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြားပေါင်းကူးပေးမယ်လို့မျှော်လင့်နိုင်ကြောင်းလည်းဦးခွန်ဆိုင်ကဆက်ပြောပါတဲ့
ဒီပြင်ပြည်သူ့စစ်ကောင်းဆောင်နေတဲ့ဆာလို့ရှိရင်တော့သူကဒီဟိုအဖြစ်အဆနာဆာအနည်းဆုံးပုံကိုတရားလို့ကျွန်တော်တို့ပြောနိုင်မှာပေါ့ဗျာသူကပညာလည်းတတ်တယ်ဒီအားလုံးနဲ့လည်းသူကအဆင်ပြေအောင်ဆက်ဆံနိုင်တယ်ဒီကော့ခိုင်တော့မြန်ဆန်းမြင်ရပိုင်းတော့ကြည့်နေဆိုလို့ရှိရင်သူ့ကိုလေးစားချစ်ချည်တဲ့လူနဲ့အများကြီးတယ်အဲ့ဒီတော့ဒီ NLD နဲ့ UFDP ဆက်ဆံရင်းလို့အဲ့တူကအထောက်အကူပြုနိုင်ပြီးနေတယ်လို့ထင်တာပေါ့ဗျာ
ပြည်သူ့စစ်ခေါင်းဆောင်ဖြစ်တဲ့ဦးတီခွန်မြတ်ဟာဥပဒေနဲ့ဘွဲရရှိပြီးရှေ့နေကျုံရုံမှာညွှန်ကြားရေးမှူးဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2010ခုနှစ်မှာကော့ခိုင်မျိုးနဲ့ပြည်ခိုင်ဖြိုးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရပြီးတဲ့နောက်ပရမအကြိမ်လွှတ်တော်တည်ထောင်အတွင်းမှာပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်။ဒီလိုဝေဖန်ဆွဆွဲတာတွေနဲ့ပတ်သက်လို့ဦးတီခွန်မြတ်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
ကိုမိုးစောတင်ပြခဲ့တာဖြစ်ပါတယ်အခုတော့ပြည်တော်စုလွှတ်တော်မှာပြောကြားခဲ့တဲ့သမရဦးသိန်းစိန်ရဲ့မိန့်ခွန်းအပေါ်အမြင်သဘောထားတွေကိုဆက်လက်တင်ပြချင်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အကောင့်ထဲဖို့လှုပ်ဆောင်တာမှာအောင်မြင်မှုတွေရှိခဲ့တယ်လို့အခက်အခဲတွေအားနည်းချက်တွေနဲ့လည်းရင်ဆိုင်ခဲ့ရတယ်လို့နိုင်ငံတော်သမ္မတကပြောဆိုလိုက်ပါတယ်။မကြခင်နိုင်ငံကိုအုပ်ချုပ်ရမယ့်ပါတီတွေအနေနဲ့နိုင်ငံနဲ့ပြည်သူအကျိုးစီးပွားအတွက်အကောင့်ထက်ဖို့ဆောင်ရွက်ရမှာဖြစ်တယ်လို့ အနည်းစုပါတီတွေကလည်းအမျိုးသားအကျိုးအတွက်ပူးပေါင်းဆောင်ရွက်ဖို့နဲ့အနိုင်ရပါတီအနေနဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးကိုလည်းအကောင့်အထည်ဖော်ပြဖို့တိုက်တွန်းခဲ့ပါတယ်ဒီလိုသမရမိတ်ကွန်းပြောကြားခဲ့တဲ့အပေါ်မှာနိုင်ငံရေးလက်လာတုံ့တက်သူတွေကတုံ့တက်မှုတွေရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းကမမေခါကစူးစီးထားပြီးကိုထဲအောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အကောင့်ထည်ဖော်ဖို့လှုပ်ဆောင်တာမှာအောင်မြင်မှုတွေရှိခဲ့တယ်လို့အခက်အခဲတွေအားနည်းချက်တွေနဲ့လည်းရင်ဆိုင်ခဲ့ရကြောင်းသမရတာဝန်ယူခဲ့တဲ့9နှစ်တာကာလအတွင်းတွင်မှာလှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးသမရဦးသိန်းစိန်ကအခုလိုပြောဆိုခဲ့ပါတယ
်အောင်မြင်မှုတွေရရှိခဲ့တယ်လို့အခက်အခဲတွေအားနည်းချက်တွေစိန်ခေါ်မှုတွေအများကြီးတွေ့ကြုံရပါတယ်ထိတ်တဲရင်ဆိုင်မှုတွေဝီရောတွေလည်းရှိခဲ့ပါတယ်နောက်ကျောင်းပြန်မဖမ်းဆီးဖို့အတွက်ပဂရိအရှိတရားနဲ့လက်တွေ့နိုင်ငံရေးအခြေအနေကခွင့်ပြုထားတဲ့အတိုင်းအတာအတွင်းကနေဖြစ်တင်တာနဲ့ဖြစ်နိုင်တာကိုပဟဇာတဖြစ်အောင်ကန့်တွဲဖြည့်ရှင်းခဲ့ပါတယ
်၅နှစ်တာကာလအတွင်းမှာလှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေထဲမှာတော့စီးပွားရေးပြုပြင်ပြောင်းလဲမှုတွေပါဝင်ခဲ့တယ်လို့ပညာရေးနဲ့ကျန်းမာရေးပိုင်းပြုပြင်ပြောင်းလဲမှုတွေလည်းလှုပ်ဆောင်ခဲ့တယ်လို့သမ္မတကပြောဆိုခဲ့ပါတယ်ဒီပေါ်မှာမြန်မာနိုင်ငံဆရာများအသင်းကအတွင်ရေးမှုဦးအာကာမို့သူကတော့သမ္မတရဲ့ပညာရေးဆိုင်ရာပြုပြင်ပြောင်းလဲရေးအပေါ်အခုလိုသုံးသပ်ပါတယ
်။ဒီတော့ကရန်တရားတွေကိုပြန်ပြီးတော့တဲ့တွင်တဲ့ပုံစံမျိုးပြန်ဖြစ်တယ်ပေါ့နော်။ကျောင်းမှာဆိုဟိုကျောင်းတွေမှာထားတဲ့ဟာလေးတစ်ခုရှိတယ်ကျွန်တော်တို့မှာကင်းထောက်ဖွဲ့ပေါ့။တက်မတော်နဲ့ပတ်သက်တဲ့အရင်တိုင်ရင်းတွေတက္ကသိုလ်ရန်တိုင်ရင်းတွေကိုဒီတော့မရှိတော့တဲ့တက္ကသိုလ်ရန်တိုင်ရင်းတွေပြန်ထည့်ရတာလေးဖြစ်လာတယ်ပေါ့။ကျွန်တော်တို့ကတော့ဒီကျောင်းတွေကျောင်းသားတွေကိုလောလောလတ်လတ်ဖြစ်စေချင်တယ်။ပြောမယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကိုပြန်ပြီးတော့အသက်တွင်းလာတာတော့လောက်တာမျိုးတော့တော်ရှိတယ်။နောက်ပြီးတော့ဒီမျိုးသက်ပညာရေးဥပဒေရလည်းသူတို့ပထမဦးဆုံးပြတ်ထန်းလိုက်တဲ့ဟာကတစ်လလောက်တော့မကြဘူး။ပြီးတာနဲ့ဒီတိတ်နှစ်လပြီးတာနဲ့သုံးလအတွင်းမှာဟိုပြန်ပြီးတော့မှဟိုမျိုးသက်ပညာရေးဥပဒေကိုကျောင်းသားတွေဆန္ဒပြတဲ့အကြောင်းမျိုးချင်းချင်းပြန်ခေါ်ယူပြီးတော့မှပြန်လဲကျင်းပရတဲ့အခြေအနေတစ်ခုဖြစ်တယ်။ဘယ်တော့မှမကြိုဘူးတဲ့ဟိုဒီတော့မှမျိုးသက်ပညာရေးဥပဒေကိုပြတ်ထန်းထားတဲ့ဥပဒေကိုသူတို့ကိုနေရာကိုပြန်လဲပြင်ဆင်ပါမယ်ဆိုပြီးတော့မှ agreement ယူရတဲ့အနေအထားကိုရောက်တယ်ပေါ့နော်ဥပဒေထဲမှာဆိုလို့ရှိရင်ဒါဟိုအမားကြီးတစ်ခုကျူးလွန်တယ်အဲ့ဒီအမားကြီးကျူးလွန်တဲ့ဟာအခုချိန်နေမပြီးသေးဘူးဒီလိုကျွန်တော်တို့တတ်တယ်အခုချိန်နေပြီနော
်နိုင်ငံရေးပိုင်းမှာတမနာရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေ့လာသူဒေါက်တာရေမျိုးသိန်းကအခုလိုပြောပါတယ
်အာကတိလိုက်စားမှုကိစ္စကိုဖြည်းဖြည်းရောက်ရောက်ကင်တွယ်နိုင်ခဲ့တာမတွေ့ရပါဘူးစီးပွားရေးအပိုင်းမှာကြည့်ရင်လည်းပဲတိုင်းပြည်ရဲ့ဝင်ငွေနဲ့တိုင်းပြည်ရဲ့အတုံးစရိတ်ဟာအင်မတန်မှကွာဟပြီးတော့အတုံးစရိတ်မြင့်မားပြီးတော့ဝင်ငွေလဲပါတဲ့အခြေအနေကို၅နှစ်လုံးလုံးကြုံတွေ့ခဲ့တာတွေ့ရပါတယ
်။တမနာဦးသိန်းစိန်ကလူမှုရေးစီးပွားရေးနိုင်ငံရေးအုပ်ချုပ်ရေးပိုင်းတွေကိုအကောင်းဆုံးပြုပြင်ပြောင်းလဲခဲ့တယ်လို့ပြောဆိုခဲ့ပေမဲ့လက်ရှိမှာတရားဥပဒေစိုးမိုးရေးပိုင်းမှာလွန်စွာအားနည်းနေတယ်လို့လွှတ်တော်အသီးသီးကဖွဲ့ထားတဲ့ကော်မတီကအစည်းအဝေးခန်းစာတင်ပြထားတယ်လို့အလွာအသီးသီးကလည်းထောက်ပြမှုတွေရှိနေပါတယ်။သမနာဦးသိန်းစိန်လက်ထက်တရားရေးမှန်တိုင်နဲ့ပတ်သက်ပြီးရှင်းနေတူဖြစ်တဲ့ဥကိုနီကအခုလိုသုံးသပ်ပါတယ်
။ဘာသာရေးပြည်ပခန့်တွေတခုပြီးတခုဇက်တိုက်ပေါ်လာတယ်။အဲ့ဒါတွေကိုထိရောက်အောင်တားဆီးနိုင်တာကျွန်တော်တို့မတွေ့ခဲ့ရဘူး။ထိထိရောက်ရောက်အရေးယူတာလည်းကျွန်တော်တို့မတွေ့ရဘူး။အခုကတစ်ကနေ့ရှိလူတက်တာတို့လူတာတို့ဓာတ်ကြီးတွေကလည်းတော်တော်လေးကျွန်တော်တို့များလာပါတယ်။လူတယောက်ထဲစာနာပြတာမျိုးကိုတောင်းသိမခံနိုင်မဲတဲ့ပုံမှန်တွေအများကြီးတက်ပြီးတော့တရားစွဲတာတွေကိုကျွန်တော်တို့တွေ့ရတယ်။အဲ့လိုတရားစွဲတဲ့အခါမှာတရားရေးဌာနကလည်းအုပ်ချုပ်ရေးဌာနကဆွဲတင်သမျှပုံမှန်တွေအားလုံးနဲ့အရေးယူတာမျိုးအပြစ်ပေးတာမျိုးလုပ်နေတာကျွန်တော်တို့ကတွေ့ရတယ်။ဒီအချက်ဟာကျွန်တော်တို့ရှိမှတရားဥပဒေစိုးမိုးရေးလုံးဝကျဆင်းသွားတဲ့အချက်ပဲ
။ဒီကနေ့သမနာဦးသိန်းစိန်ပြောကြားခဲ့တဲ့မင်းကွန်းနဲ့မှာသတင်းမီဒီယာပိုင်းနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ပါရယ်။လွတ်လပ်စွာသတင်းယူနိုင်မှုသတင်းမီဒီယာဥပဒေကိုပြဋ္ဌာန်းခဲ့ကြောင်းနဲ့သတင်းမီဒီယာကောင်စီကိုဖွဲ့စည်းနိုင်ခဲ့တဲ့အကြောင်းဒါအပြင်သတင်းအချက်လက်ဆိုင်ရာဥပဒေကြမ်းကိုလည်းရေးဆွဲထားပြီးဖြစ်တယ်လို့ပြောဆိုခဲ့ပါရယ်။ဒါနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ်
။လူလခွင့်ကြတဲ့ခါကျတော့2013ကနေရလာတယ်။ပုံနှိပ်မီဒီယာတခုပဲဒီဥစ္စာကရတယ်။ကျန်တာတွေကတော့အားလုံးကဒီနေ့ချိန်ထိဒါအစိုးရကထိန်းချုပ်ထားတော့မယ်ဆိုတော့လူလခွင့်ရဖို့အတွက်လည်းအများကြီးလိုသေးတာပေါ့
။ဦးသိန်းစိအနေနဲ့ဒီကနေ့မှမကြခင်ပြီးဆုံးတော့မဲ့သမ္မတတာဝန်မပြီးခင်မှာနောက်ဆုံးအနေနဲ့မေကွန်းပြောဆိုခဲ့တာပါ။မေကွန်းနောက်ဆုံးမှာတမနာကမကြခင်နိုင်ငံကိုအုပ်ချုပ်ရမယ့်ပါတီတွေအနေနဲ့နိုင်ငံနဲ့ပြည်သူအကျိုးစီးပွားအတွက်အကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်တယ်လို့အ ਨੇ စုပါတီတွေကလည်းအမျိုးသားအကျိုးအတွက်ပူးပေါင်းဆောင်ရွက်ဖို့နဲ့အနိုင်ရပါတီအနေနဲ့လည်းတိုင်းပြည်တည်ငြိမ်အေးချမ်းရေးကိုလည်းအကောင့်ထည့်ဖော်ပေးဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်ခေါ်လိတ်ကျုံးလူသက်မှုနဲ့တရားရင်ဆိုင်နေရတဲ့မြန်မာလူငယ်အုပ်ကိုအကျဉ်းထောင်ထမှန်ပြောင်းရွှေ့လိုက်တဲ့အကြောင်းနားဆင်ရမှာပါထိုင်းနိုင်ငံ ကော့တောင်ပန်းဖြစ်ကျုံးလို့ခေါ်တဲ့လက်ကျုံးမှာဗြိတိရှလူငယ်အူတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလောက်သားအူကိုထိုင်းတရားရုံးကဒီဇင်ဘာလ20ရက်နေ့မှာတည်တဲ့ချမှတ်ခဲ့ပြီး
နောက်ခေါင်းစီသမရကျင်းထောင်ကိုပြောင်းရွှေ့ခဲ့ပါတယ်။ဘုဒ္ဓနေမှာတော့သူတို့အူကိုနှွန်ထဗူရီခရိုင်ထဲမှာရှိတဲ့ဘန်ခွန်ကျင်းထောင်စီကိုထပ်မံပြောင်းရွှေ့လိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA ထိုင်းခြေစိုက်သတင်းတော့မအေအေမာကအကြောင်းစုံကိုပြောပြပေးပါပါရှင်။လေကျောလူသတ်မှုနဲ့တေရန်ပေးခံလာရတဲ့မြန်မာနိုင်ငံသားနှစ်ဦးဟာအခုအခါမှာတော့ဘန်ကောက်မြို့နဲ့နီးတဲ့နှွန်ထဗူ တွေ့လို့မရဘဲနဲ့နှခွန်စီကင်မရာထောင်ကနေပြီးတော့အဲဒီထပ်ပိုးကြီးခရိုင်ပန်းခွန်းကျင်းသူစီကိုတောင်းတပါပြီလို့ပြောပါတယ်နွန်ထပ်ပိုးကြီးခရိုင်မကောင်းတဲ့နင်းကြီးပါအင်္ဂါတော့အရင်ကအယူခံတရားရုံးရှိတဲ့ပန်းကောင်းသားကိုကြောင်းဖို့အတွက်ပြောခဲ့တာပါအခုသွားပြီးတော့တွေ့ခဲ့ရတဲ့နှခွန်စီကင်မရာထောင်ကပန်းကောင်းကနေပြီးလို့ရှိရလို့လာဝေးလို့ကားမောင်းသွားရင်ကို၈နှစ်လောက်မောင်းသွားတဲ့ခီးပါအခုနေရာကတော့ပန်းကောင်းမြို့ကနေ၈နှစ်လောက်ဆိုရောက်သွားတဲ့နေရာပါအယုံရဲ့ကြီးစုချက်ချက်မှုပေါ်လေလိုလေကူရနိုင်တဲ့နေရာဖြစ်တယ်အယူခံတရားရုံးနဲ့လည်းနှီးတယ
်လေကျောလူတမ်းမှုနဲ့တည်ရန်ပေးခံနိုင်ရတဲ့မြမလူငယ်နှစ်ဦးရဲ့အမှုဟာမြို့နယ်တရားရုံးကနေအထက်တရားရုံးအစစ်အစစ်ထိအယူခံဆက်တက်နိုင်သေးတဲ့အတွက်မျှော်လင့်ချက်တွေရှိကြောင်းထိုင်းနိုင်ငံဆိုင်ရာမြမတန်အမတ်ကြီးဦးဝင်းမောင်ကလည်းပြောဆိုခဲ့ပါတယ်ဒါ့အပြင်အယူခံနောက်ဆုံးရက်ဖြစ်တဲ့ဖေဖော်ဝါရီလ20ရက်မတိုင်ခင်မှာအယူခံတင်နိုင်ဖို့အတွက်အချက်လက်တွေကိုမြန်မာနိုင်ငံကနေလာတဲ့ဥပဒေပညာရှင်တွေနဲ့ထိုင်းရှိနေများကောင်စီတို့အတူတကွပူးပေါင်းလှုပ်ဆောင်နေကြပြီလို့လည်းမြန်မာတန်အမတ်ကြီးဦးဝင်းမောင်က VOA ကိုအခုလိုပြောပြခဲ့ပါတယ
်ကျွန်တော်နိုင်ငံကနေပြီးတော့အဲရှင်နေကျုံရုံးကဒုညွန်ကျုံတယောက်ကကျွန်တော်တို့တရားရေးရတရားသူကြီးတယောက်ကနောက်မူကင်းဘက်ကရဲမှူးကြီးတယောက်က၃ယောက်ကိုပြီးခဲ့တဲ့နှစ်ပတ်ကျော်ကကျွန်တော်တို့လွတ်ပေးပါတယ်ကျွန်တော်တို့လွတ်ပေးတဲ့အတွက်ကျွန်တော်တို့ထိုင်းနိုင်ငံကကြည့်တဲ့ရှင်းနေမှာကောင်းစီနဲ့ကျွန်တော်တို့အသေးစိတ်ညှိနှိုင်းတာပေါ့ညှိနှိုင်းတဲ့အခါကျတော့ကျွန်တော်တို့ပြန်လည်ခြေပါမယ်အချက်တရားများတဲ့အတွက်ကျွန်တော်တို့ extension ထပ်တောင်းပါတယ်တောင်းတဲ့အခါမှာ20ရက်နေရဒီလ20ရက်နေရသူတို့ခွင့်ပြုလိုက်ပါတယ်အဲ့တော့နောက်လ20ရက်နေအထိဖြစ်ပါတယ်အဲကြောင့်မို့လို့ကျွန်တော်ယူကန်တင်ဖို့ကိုကျွန်တော်တို့နောက်လာမဲ့ February 10ရက်နေ့လောက်ဆိုရင်ကျွန်တော်တို့အသေးစိတ်ပြန်ပြင်ဆင်ပြီးတော့ကျွန်တော်တို့16 18လောက်ဆိုရင်တော့အပြီးတင်ပါမယ
်အယူကန်တင်ပြီးတဲ့အခါမှာတရားရုံးကခွင့်ပြုခဲ့မယ်ဆိုရင်သက်တည်အဖြစ်တင်ပြမဲ့လူတွေကိုရှာဖွေသွားမှာဖြစ်တယ်လို့တော့တရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်အရေးကောင်အကြောင်းပြချက်ပေါ်မှာတရားရုံးကတုံးတက်လို့အဲဒီသက်တည်တော့ပြန်တင်တဲ့ပြန်စစ်ဆေးတဲ့လို့ပြောလာတဲ့အခါမျိုးဆိုရင်တော့အကယ်လို့အများလုံးရှာဖွေဖို့လိုပါလိမ့်
အထက်တရားရုံးကိုအယူခံဆက်တက်နိုင်ဖို့အတွက်ဥပဒေနဲ့မှုကိပညာရှင်၃ဦးကိုမြမအစိုးရဘက်ကဆေလွတ်ပေးခဲ့ပြီးအမှုအတွက်ပြင်ဆင်မှုတွေလုပ်ခဲ့တာတွေကိုတော့ဇန်နဝါရီလအတွင်းမှာလှုပ်ဆောင်ခဲ့တာပါဒီအမှုဟာလူအများစိတ်ဝင်စားနေတဲ့အမှုဖြစ်ပြီးတည်တံချမှတ်ခံရပြီးတဲ့နောက်မြန်မာနိုင်ငံကထိုင်းတန်ယုံရှိနဲ့တိုင်းနယ်ပြည်နယ်တဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာထိုင်းတန်ယုံယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေဖြစ်လာပြီးဒီဆန္ဒပြပွဲအတော်များများဟာမြန်မာအာဏာပိုင်တွေထံကနေခွင့်ပြုမိတ်နဲ့မပါဘဲလုံဆောင်ခဲ့တာကြောင့်နိုင်ငံရေးပြောကားတွေပါတယ်ဆိုပြီးဝေဖန်သူတချို့ကလည်းဆိုခဲ့ပါတယ်ဒီအတွက်နိုင်ငံခြားဆက်ဆံရေးထိခိုက်မှုကိုစိုးရိမ်ပြီးနိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်မှုတွေလည်းလုပ်ခဲ့ကြတာပါမြန်မာရှေ့ပြောင်းလွတ်သမားခန့်မှန်းကြီး4000လောက်အလုလုကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစိုးပိုင်းမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာရဲတွေရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနေ့ကြော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးကော်စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးတည်တံ့ပေးခဲ့တာပါဒီအတွက်နှခွန်စီထမရအချင်းထောင်ကိုချက်ချင်းပြောင်းရွှေ့ခဲ့ပြီးအခုဗုဒ္ဓဘူးနဲ့ညနေပိုင်းမှာတော့ဘန်ခွန်အချင်းထောင်ကိုရွှေ့ပြောင်းထားလိုက်ပါတယ်ရှင
်ရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာတွေကိုဤခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်နှစ်ပေါင်းများစွာနေခဲ့ကြပြီကမှကျူးကျော်နေထိုင်နေဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားဒီလိုကိစ္စမျိုးတွေကျွန်တော်တို့သောတာရှင်တွေစီမှာအကောင်းဆုံးဖြေရှင်းနည်းတစ်ခုခုကိုများစဉ်းစားမိတယ်ဆိုရင်အခုလာမယ့်စနေနေ့ညတရက်လေးလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်view ရဲ့ဖုန်းနံပါတ်က1239238255 email လိပ်စာက burmese@voanews.com ဖြစ်ပါတယ်
ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုခိတ်ခေါ်ပါခင်ဗျာ
။စနေနေ့ညတိုက်ရိုက်လေလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင
်။ဆွီဒင်နိုင်ငံကိုပြီးခဲ့တဲ့နှစ်အတွင်းစံချိန်တင်ရောက်ရှိလာခဲ့တဲ့နိုင်ငံရေးခေလွန်ကွင်းရဖို့ကြိုးစားနေသူတွေကလူဦးရေ8000လောက်ကိုဌာနရင်းတွေပြန်ပို့ဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။ပြန်ပို့မယ်ဆိုတဲ့အရေးအတွက်ကစီးရီးယား၊အီရတ်နဲ့အာဖဂန်နစ္စတန်စစ်ပွဲတွေကနေထွက်ပြေးလာကြပြီးဆွီဒင်နိုင်ငံတွင်းကိုဝင်ရောက်ခဲ့ကြတဲ့လူပေါင်း36,300နဲ့ကထပ်ဝက်နီးပါးရှိပါတယ်။နိုင်ငံသားခေလွန်ကွင်းလျှောက်ထားမှုတွေပယ်ချခံထားရတာကြောင့်စစ်ပြေးဒုက္ခသည်တွေကိုပြန်ပို့မှာဖြစ်တယ်လို့ပြည်ထရေးဝန်ကြီးအန်ဒါစ်ရက်မန်ကဆွီဒင်သတင်းစာတစ်စောင်ကိုပြောဆိုခဲ့တာဖြစ်ပါတယ်။လျှောက်ထားမှုပယ်ချခံရသူတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်နိုင်ငံတွင်းကနေထွက်ခွာသွားနိုင်ပြီးဒါမှမဟုတ်ရင်တော့အတင်းအကျပ်ပြန်ပို့ခံရမှာဖြစ်ပါတယ်ခင်ဗျာ။အာရှဒေသမှာရေပြင်နယ်နိမိတ်ပိုင်းဆိုင်ရာအကြီးအမားဆုံးအငင်းပွားနေတဲ့အထက်ပါဝင်တဲ့ထိုင်ဝမ်ကျွန်းရဲ့သမရဟာပိုင်းဆိုင်မှုအငင်းပွားနေတဲ့အထက်ကကျွန်းကျွန်းကိုဒီကနေ့သွားပါတယ်။ဒီခီးစဉ်ပေါ်အမေရိကန်ပြည်ထောင်စုကတော့မှဝေဖန်ပြောဆိုထားတာပါ။သမရမရင်ကျောင်းဟာထီယာဖင်းကျွန်းလို့လည်းတည်ကြတဲ့ Itu Aba ကျွန်းကိုဒီကနေ့မနေ့9နာရီမထိုးခင်မှာစစ်လေရင်တစ်စင်းနဲ့တွားနေတာပါ။အဲဒီကျွန်းမှာတာဝန်ချထားတဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့သုတေသီတွေအပါအဝင်လူပေါင်း200လောက်ကိုသူတွားတွေ့ခဲ့ပြီးတဲ့နောက်ညနေပိုင်းမှာထိုင်ပင်မြို့တော်ကိုပြန်လာပါ။တီယာပင်ချွန်ဟာတရုတ်သမ္မတနိုင်ငံကငွေကြေးရပိုင်ဆိုင်ထားတဲ့နေမင်းဆိုတာသမ္မတမကအလေးနဲ့ပြောဆိုပါတယ်လို့သမ္မတရဲ့ပြောခွင့်ရချာလီစ်ချန်ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာ။တောင်ကိုရီးယားနဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်200လောက်ဟာတောင်ကိုရီးယားနိုင်ငံဖီယောင်ချောင်းမှာဆောင်းရာသီစီးရေးပူရဲလေ့ကျင့်မှုပြုလုပ်နေပါတယ်။ဇန်နဝါရီလ19ရက်နေ့ကစတင်တဲ့ဒီစီးရေးလေ့ကျင့်မှုဟာစစ်ပွဲကာလအတွင်းချမ်းအေးတဲ့ဆောင်းရာသီမှာမရင်းတက်တဲ့အနေနဲ့ဘလူရှင်တန်ရက်တီရမလဲဆိုတဲ့စွမ်းရည်တိုးတက်လောင်းယူရပြီးပြုလုပ်တာပါ။တောင်ကုန်းတစ်လျှောက်နှင်းလျှောစီတာနောက်ဒီ Nordic နှင်းလျှောစီ Ski နောက်ဒီနှင်းတော်ထဲမှာစီးတဲ့ဖက်နဲ့တောင်တက်အထောက်ကူပြုပစ္စည်းတွေအသုံးပြုပြီးစစ်ဘက်ဆိုင်ရာဗျူဟာမြောက်လှုပ်ရှားမှုပြုလုပ်တာတွေလည်းဒီဆောင်းရာသီစီးရေးလေ့ကျင့်မှုမှာပါဝင်ပါတယ်။တပ်ဖွဲ့ဝင်တွေကနေ့ပတ်ရောညဘက်မှာပါဒီလိုလေ့ကျင့်တာပါ။ဒီလအစောပိုင်းကမြောက်ကိုရီးယားနိုင်ငံက၄ချိန်မြောက်နျူကလ িয়ার ပုံစံသက်ဖောက်ခဲပြီးလိုက်တဲ့နောက်ဒေတာရင်းအခြေအနေတွေတင်းမာနေတဲ့ကြားမှာပဲအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာအခုလိုပူရဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ Facebook မှာအခုတုံးနေတဲ့ like icon ထက်နောက်ထပ်ခန်းစားချက်ကိုဖော်ပြနိုင်မယ့် icon တွေကိုမကြခင်မှာထပ်တိုးလာဖို့ရှိနေပါတယ်ဒါကြောင့် Facebook သုံးဆွဲသူတွေဟာအကြောင်းအရာဓာတ်ပုံဗီဒီယိုတွေမှာစိတ်ဆိုးဒေါသထွက်တဲ့angry now set 180ဒါမှမဟုတ်ရင်လည်း arminate အသုံးတွေဖြစ်တဲ့ရေးဝစတာတွေနောက်ဒီချစ်တယ် love ဆိုတာတွေကိုမကြခင်မှာအသုံးပြုနိုင်တော့မှာဖြစ်ပါတယ်။တိတ်မကြခင်မှာဒီမှတ်ချက်ပေးရတဲ့ icon လေးတွေထွက်ပေါ်လာမှာဖြစ်တယ်လို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ခံစားချက်ကိုဖော်ပြတဲ့ icon အသစ်တွေကိုတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Chile, Philippines, Portugal, Ireland, Spain, Japan နဲ့ကမ္ဘောဒီးယားနိုင်ငံတို့မှာစတင်စမ်းသပ်ခဲ့ပါတယ်အခုလို Facebook ပေါ်မှာခံစားချက်တွေကိုဖော်ပြနိုင်မဲ့ icon အသစ်တွေထပ်တိုးလိုက်တာကြောင့် Facebook သုံးဆွဲသူတွေအနေနဲ့ကိုယ့်ရဲ့အတွေးအမြင်တွေကိုအများနဲ့ပို့ပြီးတော့မျှဝေနိုင်မှာဖြစ်တယ်လို့လူမှုကွန်ရက်တွေကိုလည်းအခုတည်းပို့ပြီးတော့အချိန်ယူသုံးလာကြမယ်လို့ Facebook ကမျှော်လင့်ထားတာဖြစ်ပါတယ်ခင်ဗျာ
တတိယချင်းချုပ်ကိုကိုအောင်ကတင်ညာပေးခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရမှုကမှခင်ဖြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Zubia L ထက်ရက်ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီထိအစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.